လဲသမားအရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ကော်မရှင်ဖွဲ့မယ်ဆိုပြီးတော့လွှတ်တော်ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မဆုစုနွေးတို့တွေညညာချက်ထုတ်လာတာတွေ့ရလို့ပါအဲ့ဒါနည်းနည်းရှင်းပြပါအောင်ခင်ဗျာ
ဟုတ်ကဲ့တောင်းတဲ့သမားတွေမနစ်နာစီရေးအတွက်ပေါ့နော်ပြည်ထောင်စုလွှတ်တော်ကနေပြီးတော့အခုစုံစမ်းရေးကော်မရှင်တွေဖွဲ့စည်းပေးတာကိုကျမတို့ကလက်ခံကြိုးဆိုတယ်ရှင်အဲနံပါတ်1အချက်ကတော့ပြည်ထနာတွေကိုပေါ့နော်ထိထိရရမှန်မှန်ကန်ကန်ပေါ့နော်ဖြည့်ဆင်းပေးဖို့လည်းကျမတို့အကြံပြုတိုက်တွန်းထားတယ်နံပါတ်3အချက်ကတော့အစုံလမ်းရေးကော်မရှင်ဖွဲ့စည်းတဲ့အခါမှာပေါ့နော်ဥပဒေပညာရှင်တွေလည်းသမားရေးဆောင်ရွက်တဲ့လူတွေကိုပါဝင်ခွင့်ရရှိစေရေးကိုကျမတို့ဒါတိုက်တွန်းထားတယ်ရှင်နံပါတ်၄အချက်ကတော့ဒီလင်းရမြေဆုံးရှုံးသွားတဲ့တောင်ကုန်းသမားတွေကိုသူတို့နစ်နာခြေကိုပေါ့နော်ပြန်လေရရှိဖို့အတွက်ဒါဆုံးရှုံးသွားတဲ့လင်းရမြေတန်ဖိုးတွေပေါ့နော်လူမှုတန်ဖိုးတွေထိုက်တန်တဲ့ရော့ခြေတွေနစ်နာခြေတွေရရှိဖို့အတွက်ဆိုပြီးကျွန်မတို့ပြောထားပါတယ်ရှင်နံပါတ်၅အချက်ကတော့ပေါ့နော်ဒီစုံလမ်းစစ်ဆေးကော်မတီကနေပြီးတော့သူတို့ဘလောက်ထိပေါ့နော်လေသမားတွေအတွက်ကိုမှန်မှန်ကန်ကန်စောင့်ရင်းနိုင်မလဲဆိုတာမျိုးကိုကျမတို့စောင့်ကြည့်မယ်ရှင်အဲကျမတို့ကူပေါင်းပါဝင်လို့ရရင်ကျမတို့ကူပေါင်းပါဝင်ပြီးတော့စောင့်ရမယ်အဲ့လိုမျိုးထုတ်ပြန်ထားရရှင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီမဆုစုနေတို့ကလည်းဒီလေသမားရေးစောင့်ရတဲ့အခါမှာတမကတွေပါတယ်လဲဖွဲ့စည်းနေတဲ့အခါကျတော့အခုဒီကော်မရှင်ပေါ်လာလို့ရှိရင်မဆုစုနေတို့ဒီတမကဖြစ်မြောက်ရေးကော်မတီတွေအနေနဲ့ရောဘလို့ဆက်ဆက်ပြီးစောင့်ရလို့ရမလို့ထင်လဲခင်ဗ
ျဒီလေသမားတမကကောင်းဆောင်လေးကနေပြီးတော့ပေါ့နော်သူတို့ကိုယ်တိုင်ပေါ့သူတို့ရဲ့အဖြစ်အပျက်တွေကိုရေးသားပြီးတော့ဇေယျဆယ်များဝင်ကြီးအဖြစ်ကိုတင်ပြတောင်းဆိုနိုင်ဖို့ဒီကျမတို့ကဒါကိုလုပ်ငန်းစဉ်ထဲမှာကျမတို့ထည့်ထားပါတယ်အခုလိုမျိုးပေါ့နော်ကော်မတီဖွဲ့စည်းပြီးတော့ဆောင်ရွက်မယ်ဆိုရင်ကျမတို့ဒီလယ်သမားသမဂ္ဂကောင်းဆောင်လေးနဲ့ပေါ့နော်ပူးပေါင်းပြီးတော့သူဆောင်ရွက်မယ်ဆိုရင်အဲသူတို့ဖြစ်ချင်တဲ့ပေါ့နော်လယ်သမားရဲ့ပြဿနာတွေကိုပို့ပြီးတော့ဖြေရှင်းနိုင်မယ်လို့ကျမကယုံကြည်ပါတယ်သေးသမားရဲ့ပြဿနာကိုသေးသမားတွေပဲသိကြတယ်။နောက်တစ်ခုကကျမတို့ဒီမြန်မာနိုင်ငံအတွင်းမှာပေါ့နော်သေးသမားကြီးဆောင်ရွက်တဲ့လူတွေအများကြီးရှိပါတယ်။ကျမတို့ဒီ NLD မှာလည်းရှိသလို ADA မှာလည်းရှိပါတယ်။အဲစံနဲ့အပြင်မှာလည်းရှိပါတယ်။အဲ့လိုလူတွေကလည်းဒီသေးသမားတွေအကျိုးအတွက်ကလာလုပ်နေတဲ့လူတွေဖြစ်တယ်။အဲ့ဒီကော်မတီကနေပြီးတော့ဒီလူတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဖြည့်ဆင်းသွားမယ်ဆိုရင်တော့ဒီသေးသမားအခွင့်အရေးတွေကအပြည့်အဝရနိုင်တယ်လို့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဒီလက်သမားပြဿနာတွေကိုမဆုနွေတို့ဒီတွေ့မြင်ကြားသိနေရတဲ့အခါကျတော့ပင်မပြဿနာကြီးကဘာပြဿနာလို့မဆုနွေတို့တွေ့ရလဲခင်ဗျအ
ဲအဓိကတော့ဘောနော်ဟိုလေယာဉ်မြေဥပဒေကြောင့်ပါရှင်အဲလက်သမားတွေကအခုကလေယာဉ်မြေသိမ်းခံရတယ်ဆိုတာမျိုးကလည်းအားနည်းတဲ့လူကအားကြီးတဲ့လူကသိမ်းတာမြေနဲ့ရနှံဆိုင်တာလေသမားတွေကလေယာဉ်မြေသိမ်းခံတဲ့အပြင်တရားခံဖြစ်တရားဆွဲဆိုခြင်းတွေလည်းခံရတယ်၊ထောင်ထခြင်းတွေလည်းခံရတယ်။အဲ့လိုမျိုးတွေဖြစ်နေတာဟာဒီမြန်မာနိုင်ငံကနေပြီးထုတ်ပြန်ထားတဲ့လေယာဉ်ဥပဒေကနေပြီးတောင်ကုန်းလေသမားတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေမျိုးကိုထုတ်ပြန်ထားခြင်းမရှိတဲ့အတွက်အခုလိုမျိုးမြန်မာတနိုင်ငံလုံးမှာတောင်ကုန်းသမားတွေကခံစားနေရခြင်းဖြစ်ပါလိမ့်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့မဆုစုနေကျေးဇူးများကြီးတင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့